တောင်အာဖရိကနိုင်ငံမှာသတင်းနှစ်ပတ်တွင်ကိုရိုနာဗိုင်းရပ်စ်အကူးစက်ခံရသူနှစ်ဆဖြစ်သွားပြီးအခုဆိုနှစ်သိန်းခွဲကျော်နေပြီဖြစ်ပါတယ်။အိန္ဒိယနိုင်ငံမှာလည်းနေ့စဉ်ကူးစက်မှုတိတ်များနေပြီးစနေနေ့မှာဆန်းချိန်တင်သွားသလိုအခုအကူးစက်ခံရသူကစုစုပေါင်း8သိန်းကျော်သွားပြီဖြစ်ပါတယ်။အခုလိုကူးစက်မှုတိုးလာနေတာကြောင့်ဒီရောဂါကာကွယ်ကုသရေးအပိုင်းမှာမငြိမ်မြမှုတွေဖြစ်လာမှာကိုစိုးရိမ်နေကြပါတယ်။ချမ်းသာကျွေးဝါသူတွေကဆေးပစ္စည်းကိရိယာတွေကိုစုဆောင်းလာကြသလိုတီးတဲ့ဆေးရုံတွေမှာကုသမှုတွေလှုပ်လာနေချိန်မှာပဲဆင်းရဲသူတွေကတော့လူတွေနဲ့ပြစ်တင်နေတဲ့ဆေးရုံဆေးခန်းတွေမှာတိုးနေကြရတာပါ။ကဘာတဟွန်းလူပေါင်း12တန်းခွဲကျော်အကူးဆက်ခံရပြီးတည်ဆုံးသူကတန်းတဝက်ကျော်ရှိနေတယ်လို့ John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြနေပေမဲ့ဒီရောဂါရှိမရှိစမ်းသပ်စစ်ဆေးမှုမလုပ်နိုင်တဲ့အခက်အခဲတွေရှိနေတယ်လို့တချို့နိုင်ငံတွေမှာအချက်လက်ကောက်ယူမှုမပြည့်စုံတာလို့ပြဿနာတွေကြောင့်အခုထုတ်ပြန်တဲ့အရေးအတွက်ထက်ပိုးပြီးများနိုင်တယ်လို့ကျွမ်းကျင်သူတွေကခံမှန်းကြပါတယ်။ယောဂါတန်ကိုအဆိုးအဝါးဆုံးခံကြတဲ့နိုင်ငံတချို့ဟာမငြိမ်မြမှုတွေအများဆုံးတွေ့ရတဲ့နိုင်ငံဖြစ်နေပြီးဒီထဲမှာတောင်အာဖရိကနိုင်ငံကအဆိုးဆုံးဖြစ်ပါတယ်။တောင်အာဖရိကနိုင်ငံမှာဒီယောဂါကူးစက်မှုအများဆုံးကဂျိုဟန်နက်စ်ဘတ်မြို့မှာပါ။အဲဒီမှာဆေးရုံတွေမှာ COVID-19 လူနာတွေအသက်ရှူဆက်ရဖို့မလွယ်ပဲဖြစ်နေပြီးဒါကချမ်းသာကျွေးဝသူတွေကဒီဆက်တွေကိုဝယ်ယူစုဆောင်းနေကြတာကြောင့်ဖြစ်ကြောင်းလူလူချမ်းမိုင်ဆိုင်ရာကျွမ်းကျင်သူက AP သတင်းဌာနကိုပြောပါတယ်။အလားတူဖြစ်မျိုးကိုအိန္ဒိယနိုင်ငံမှာလည်းတွေ့နေရပါတယ်။ငွေကြေးတက်နိုင်သူတွေကပုဂ္ဂလိကဆေးရုံမှာတက်နိုင်ကြပေမဲ့ဆင်းရဲသူတွေကတော့ကုသမှုအပြည့်အဝမပေးနိုင်တဲ့လူတွေပြစ်ချက်နေတဲ့ဆေးရုံတွေမှာပဲအကူအညီခံနေကြရတာပါ။